အာဖဂန်နစ္စတန်နိုင်ငံကနေနိုင်ငံတကာတပ်တွေပြန်လည်ဆုတ်ခွာသွားကြပြီမြေကုလသမဂ္ဂကတော့အကူအညီပေးရေးလုပ်ငန်းတွေအတွက်ဆက်ရှိနေမယ်လို့ပြောလိုက်ပါတယ်အထူးသဖြင့်နေရက်ဆုတ်ခွာခဲ့ရသူတွေအပါအဝင်တန်းတဲ့ချီတဲ့အာဖဂန်လူထုအတွက်စာနာမှုအကူအညီတွေပေးနိုင်ဖို့လုပ်ငန်းတွေဆက်လုပ်သွားမှာပါဒီအကြောင်းကုလသမဂ္ဂရုံးချုပ်ရှိရာဆူဆလန်နိုင်ငံဂျနီဗာမြို့ကနေ
ပြောပြမှာပါရှင်။တာလီဘန်တွေတိုင်းပြည်ကိုထိန်းချုပ်လိုက်ပေမဲ့အာဖဂန်နစ္စတန်နိုင်ငံမှာဗဟိုအစိုးရရဲ့အုပ်ချုပ်မှုကင်းမဲ့နေတာဟာပြဿနာအဖြစ်ကုလသမဂ္ဂအေဂျင်စီတွေကပြောပါတယ်။တစ်ချိန်တည်းမှာပဲအာဖဂန်နစ္စတန်နိုင်ငံကအကူအညီလိုအပ်နေသူတွေကိုပံ့ပိုးနိုင်ဖို့တာလီဘန်တွေတခြားအဖွဲ့တွေနဲ့ဆယ်စုနှစ်နဲ့ချီဆွေးနွေးမှုတွေရှိနေတာကိုလည်းအလေးထားပြောဆိုကြပါတယ်။က
ာဏဟုအကူအညီပေးရေးအေဂျင်စီတွေကိုခွင့်ပြုလိုက်မယ်လို့ယူဆကြောင်းပြောပါတယ
် The armies have left but the UN is staying and we are committed to stay and that's what we have said from the beginning and that's what we are doing
ထပ်တူထပ်ပါသွားရင်လည်းကုလသမဂ္ဂကတော့ဆက်ရှိနေမှာပါဆက်နေဖို့လည်းစိတ်ပိုင်းဖြတ်ထားပါတယ်ဒါကိုလည်းအစကတည်းကပြောထားတာပါဒီနေ့ထဲမှာပဲလူ၈သန်းလောက်ကိုစာနာမှုအကူအညီထောက်ပံ့ပေးခဲ့တယ်ဆိုတာကိုလည်းထပ်ပြီးဖြေပေးခြင်းပါတယ်ဒီကိန်းကနေကကျွန်တော်တို့ဆက်နေဖို့လိုမယ်ဆိုတော့ကိုပြတ်တာရောက်တယ်လို့လည်းထင်ပါတယ
်ကုလသမဂ္ဂကတော့ပြိပခရေကြောင့်နေရာဆုံးခွာကြရတဲ့လူပေါင်း3000ခွဲအပါအဝင်ဒီနှစ်ထဲအာဖဂန်နစ္စတန်နိုင်ငံမှာလူ16တန်းလောက်ကိုအကူအညီပေးဖို့ရည်မှန်းထားတာပါဒါပေမဲ့လည်းစာနာမှုအကူအညီမျိုးတွေအတွက်လိုအပ်တဲ့1.3ဘီလီယံရဲ့39ရာခိုင်နှုန်းသာရရှိထားတဲ့အတွက်အပြည့်အဝမရရင်တော့ကူညီဖို့အခက်အခဲရှိနိုင်တယ်လို့လည်းပြောပါတယ်ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကတော့ဆေးဝါးပစ္စည်းအကူအညီ12တန်ခွဲကိုအာဖဂန်နစ္စတန်နိုင်ငံမဇာရီအီရှာရက်လေဆိပ်ကနေတနင်္လာနေ့ကနေပဲပေးပို့နိုင်ခဲ့ပါတယ်။ဒါပေမဲ့လည်းဒီထက်မကလိုအပ်နေသေးတယ်လို့လည်း WHO ပြောခွင့်ရအမျိုးသမီး Margaret Harris ကပြောပါတယ်။ WHO ရဲ့ data တွင်ထောက်ပို့စခန်းရှိရာဒူဘိုင်းကနေဒီတစ်ပတ်ထဲနောက်ထပ်၄ချောင်းကနေ2တုပ်ထပ်ပို့ဖို့စီစဉ်ထားပြီးတော့တခြားပို့နိုင်မယ့်နေကန်းတွေကိုလည်းရှာဖွေနေတယ်လို့ပြောပါတယ်။တချိန်တည်းမှာပဲငွေကြေးမလုံလောက်မှုကြောင့်အာဖဂန်နစ္စတန်နိုင်ငံကကျန်းမာရေးဆောင်ရှားမှုစုံစမ်းတွေကိုပိတ်လိုက်ရတာတွေအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေရဲ့လုပ်ငန်းတွေကိုလျှော့ချနေရတာတွေအပေါ်စိုးရိမ်ကြောင်းလည်းပြောခဲ့တာပါအခြေခံကျန်းမာရေးဆောင်ရှားမှုတွေအားနည်းတဲ့ပြဿနာကိုတန်းနဲ့ချီတဲ့အာဖဂန်တွေရင်ဆိုင်နေရတယ်လို့လည်းပြောပါတယ
် The range of services that will be impacted include immunization for children, antenatal care,
ထိခိုက်နိုင်တဲ့ကျန်းမာရေးဝန်ဆောင်မှုလုပ်ငန်းတွေထဲမှာကလေးတွေကာကွယ်ဆေးထိုးတာ၊ကိုယ်ဝန်ဆောင်တဲ့မိဖွားမိခင်တွေကျန်းမာရေး၊ကိုယ်ဝန်ဆောင်မိခင်တွေသားဖွားတွေလုပ်ငန်းတွေ၊အာဟာရနဲ့ကိုဗစ်ရောဂါကုသရေးဌာနတွေအပြင်တခြားမရှိမဖြစ်ဝန်ဆောင်မှုတွေပါဝင်ပါတယ်။ခမန်းတွက်ချက်မှုတွေအရကျန်းမာရေးဆောင်ရှားမှုဌာန50ပိတ်ရတဲ့အခါအမျိုးသမီး9ယောက်နဲ့အသက်5နှစ်အောက်ကလေး58ယောက်နေ့စဉ်တည်ဆုံးလေးရှိတတ်ပါတယ်။
အာဖဂန်နစ္စတန်နိုင်ငံမှာကြုံရမဲ့ခြေကဲစရာအခြေအနေဟာနိုင်ငံတကာတပ်တွေရုတ်သိမ်းပြီးနောက်ပိုင်းညင်သာထင်တာမရှိတော့မှကိုလည်းနိုင်ငံတကာအကူအညီပေးရေးအေဂျင်စီတွေကစိုးရိမ်နေကြပါတယ်။စာနာမှုဆိုင်ရာအကျက်အသေးကြီးတစ်ခုဟာအခုမှအစသာရှိသေးတယ်လို့လည်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂရန်ဒီကတတိပေးထားတာပါ။အာဖဂန်နစ္စတန်နိုင်ငံမှာအရေးယူအပြစ်ပေးခံရမယ့်အခြေအနေနဲ့ပြည်ပခန့်တွေကြောင့်ထွက်ပြေးလာသူတွေကာကွယ်ဆောင်ရှောက်ဖို့လိုအပ်နေသူတွေအတွက်နေဆက်တကားတွေကိုဖွင့်ထားကြဖို့လည်းမဟာမင်းကြီးကတိုက်တွန်းထားပါတယ်ခင်ဗျာ